ပြုံးမြန်မာနေဆက်ဒေတာကျူကုတ်ပန်ဆိုင်မုံကိုနဲ့ဖောင်းဆိုင်ဒေတာတွေမှာဇူလိုင်လဆန်းကလေးကစစ်ကောင်စီတပ်နဲ့ MNDAA ကိုပန်တပ်အကြမ်းတိုက်ပွဲကြီးနေကြတာပါ။စီအေးတင်းမာမှုတွေရောကြနိုင်မှုမုံကိုဒေတာကတပ်စခန်း3ခုကိုစုခွာမှာဖြစ်ကြောင်းကိုကန်တပ်ဖက်ကအနိုဝင်မာလ10ရက်နေ့ကလေးကကြေညာထားခဲ့ပြီးမြဲအခုအချိန်ထိတိုက်ပွဲတွေဟာဆက်လက်ကျင်းထန်နေဆဲရှိပါတယ်။လက်ရှိဒေတာတွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမွန်ဂိုဒေတာကန်တူက VOA ကိုအခုလိုပြောပါတယ
်။မွန်ဂိုဘက်မှာကောင်းတော့ကောင်းမှာလည်းပြောဟိုဟွန်ဆင်းဘက်မှာတော့တိုက်ပွဲတက်တက်ဖြစ်နေတာပေါ့နော်။အခုနှစ်ရက်နေပေါ့စတန်ကြတာပဲကြာ။ဒီနေ့လည်းဖြစ်တာပဲလက်နက်ကြီးတွေပေါ့နော်။တန်ကြနေရတာပေါ့ဟုတ်။နေရာတိုင်းဖြစ်နေရတာပေါ့နော်။၃လေးနေရာတော့ဒီနေရာမှာတော့တခါတလေအမျိုးဝန်တန်းမျိုးဟုတ်ပဲစားကြည့်လို့စားရတယ်စတိုက်ကြမြန်အမျိုးကို
မုံကိုဒေသခံကဘယ်နေရာမှာတိုက်ပွဲဖြစ်ပြီးဘယ်လောက်ထိခိုက်ကြဆုံးလဲဆိုတာကိုတော့မသိကြောင်းပြောပါတယ်။ကချင်လူမျိုးရေးတပ်ဖွဲ့ KIA တမဟာ6ဟာကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသတွေမှာအခြေစိုက်ပါတယ်။ဒီဒေသတွေအခြေအနေကိုတော့ KIA တင်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။အဲ့ဒီမုံကိုဖန်ဆန်ဖို့နော်။အဲ့ဒီမှာ MNDAA ရဲ့ဒီစစ်ကောင်စီကတော့နေတိုက်လို့လို့ပေါ့နော်။အဲတက်ပွဲကြတော့ဆက်တက်ဖြစ်နေတာအဲ့ဒါချိန်ရလောက်တော့ကျွန်တော်တို့အကြတိရပါတယ်နောက်တစ်ခုရှိတာကတော့ဒီစစ်ကောင်စီတက်ကနေလက်နဲ့ကြီးပြီးအဲတစ်ခတ်လို့ပေါ့နော်ဂျွာတွေကမှကြားလာတာအာဂျွာဒီလိုလူထုတွေထိခိုက်တာလည်းရှိတယ်ဒီလိုထိခိုက်တာလည်းရှိတယ်အဲ့ဒါတွေဒီဒီနေရာတော့အမေရိကန်တက်ပါတယ
်မွန်ဂိုဖောင်းဆိုင်ဒေသကစစ်ပြေးဒုက္ခတွေကိုကူညီဆောင်ရွက်နေတဲ့သူကတော့ပြီးခဲ့တဲ့ရက်ပိုင်းကလက်နဲ့ကြီးထိမှန်တာကြောင့်ဒေသခံအမျိုးသမီးတူသိဆုံးခဲ့ကြောင်းပြောပါတယ်
ဒီမြန်မာပြည်ကတော့ဒီမြန်မာအဖွဲ့အစည်းကောင်မူဖွင့်ဆောင်ကောင်မူကြီးရောပေါ့အဲကအမျိုးသမီးတယောက်ကအဲ့ဒီဒီဘုံမှန်ဒီမှာဆုံးသွားတာအဲ့ဒါတော့ကြားလိုက်တယ်ကြိုကြားကြိုကြားအဲ့ဒီသူတို့အဝေးကနေအဲ့ဒါလမ်းနဲ့ကြီးပြီးနဲ့လမ်းကြည့်နေလို့တော့ကြားလိုက်တယ်
ဒီတိုက်ဆုံးမှုဟာ19ရင်းနေ့ကဖြစ်ပျက်ခဲ့တာဖြစ်ပြီး MNDAA ကိုကန်တပ်ဖွဲ့ရဲ့လူမှုကွန်ရက်သတင်းစာမျက်နှာမှာဖော်ပြထားပါတယ်။ MNDAA ကိုကန်တပ်ဖွဲ့ကမွန်ဂိုဖောင်းဆိုင်ဒေသဘက်ကိုစစ်ကောင်စီဘက်ကအင်အားဖြည့်တင်းတာတွေရှိနေတယ်လို့ဒီလ23ရက်နေ့ကတပ်ပွဲ6တိုင်ဖြစ်ပွားခဲ့ကြောင်းလက်နက်ကြီးကြီးထောင်ထဲချီပစ်ခတ်နေကြောင်းရေးသားထားပါတယ်။ဒီတိုက်ပွဲအတွင်းစစ်ကောင်စီဘက်က20လောက်ကြာဆုံးခဲ့တယ်လို့ MNDAA ကိုကန်တပ်က3ဦးထိခိုက်ပြီး2ဦးကြာဆုံးကြောင်းကိုကန်တပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ကိုကန်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတရင်ထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်အကြားတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံပြည်သူ2000ကျော်ဟာနေရက်ဆုံးခွာတိမ်းရှောင်နေကြရတယ်လို့လက်နက်ကြီးထိမှန်တာနဲ့မိုင်းနှင်မိတာကြောင့်အရက်သား10ဦးထက်မနည်းသေဆုံးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ